နောက်ကျန်လေးကကွယ်လွန်သွားတဲ့အမေရိကန်နိုင်ငံရဲ့40တဆင့်မြောက်သမ္မတ George H.W. Bush ကိုဂါရဝပြုနိုင်ဖို့အတွက်ကျွမ်းကျင်တဲ့သူ့ရဲ့ရုပ်လောင်းကိုတနင်္လာနေ့ညနေကစားပြီးဗုဒ္ဓဘူးနေ့အစောပိုင်းအထိ Washington DC ကလွှတ်တော်အဆောက်အုံဘိုခမ်းမကြီးမှာဂုဏ်ပြုထားရှိမှာဖြစ်ပါတယ်။လွှတ်တော်မှာထားရှိတဲ့၃ရက်တာကာလအတွင်း Mr. Bush ရဲ့ရုပ်လောင်းထားရှိရာနေရာနာကိုဂုဏ်ကြီးအရှိပုဂ္ဂိုလ်တွေနဲ့လူထုအနီးကပ်လာရောက်ပြီးဂါရဝပြုနိုင်အောင်အတွက်စီစဉ်ပေးထားမှာဖြစ်ပါတယ်။နှစ်အတော်ကြာနာမကျန်းဖြစ်နေတဲ့ Mr. Bush ဟာအသက်64နှစ်ရွယ်မှာသူ့စာတီ Texas ပြည်နယ်မှာပဲတောက်ကြံနေကကွယ်လွန်သွားခဲ့တာပါ။1989ခုနှစ်ကနေ1993ခုနှစ်ထိသမ္မတတာဝန်ကိုထမ်းဆောင်ခဲ့တဲ့သမ္မတဟောင်း George H.W. Bush အတွက်နိုင်ငံတော်စာပနာကို Washington DC က National Cathedral ဘုရားကျောင်းမှာဗုဒ္ဓဘူးနေမှာကျင်းပမှာဖြစ်ပြီးကျယ်သပရင်းနေမှာတော့သူ့ရဲ့သမ္မတစာကြည့်တဲ့ရှိရာ Texas ပြည်နယ်မှာမြုပ်နှံတကြုံမှာဖြစ်ပါတယ်။ဒီစာပနာအခမ်းအနားကိုလက်ရှိသမ္မတ Donald Trump တက်ရောက်မှာဖြစ်ကြောင်းသမ္မတအင်ဂျူကစနေနေ့မှာပဲကြေညာခဲ့ပါတယ်။သမ္မတ George H.W. Bush ဟာအသက်ရှင်အောင်မြင်ပြီးလှပတဲ့ဘဝကိုဦးဆောင်ခဲ့သူဖြစ်ကြောင်းသမ္မတ Trump ကသူ့ Twitter ကနေဂုဏ်ပြုခဲ့ပါတယ်။သူ့ကိုတွေ့တဲ့အခါတိုင်းသူဟာဘဝကိုပျော်ရွှင်မှုအပြည့်နဲ့ဖြတ်သန်းပြီးမိသားစုအတွက်တကယ်ဂုဏ်ယူရာတွေ့ရတယ်လို့သူဟာဘဝအစကနေအဆုံးထိကြီးမြတ်တဲ့အောင်မြင်မှုတွေနဲ့တကယ်ကိုအမကန်းပုံကိုတယောက်ဖြစ်တာမို့အားလုံးကသူ့ကိုဘရော့မှမမေ့ပဲသတိရနေကြမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။